အိန္ဒိယနဲ့ပါကစ္စတန်တို့ကြားဆွေးနွေးပွဲအစည်းအဝေးပေါ်အပြန်အလှန်အငင်းပွားပြီးတဲ့နောက်အဆင့်မြင့်အစည်းအဝေးလုပ်မဲ့အစည်းအဝေးကိုပါကစ္စတန်ကစနေနေ့မှာပယ်ဖျက်လိုက်ပါတယ်။နှစ်နိုင်ငံကလူမျိုးရေးဆိုင်ရာကြံပေးပုဂ္ဂိုလ်တွေဟာဩဂုတ်လ23နဲ့24ရက်နေ့တွေကြာရင်နယူးဒေလီမြို့တော်မှာတွေ့ဆုံဆွေးနွေးဖို့စီစဉ်ထားတာပါ။ဆွေးနွေးပွဲကိုအကြံဖတ်မှုဆိုင်ရာပြည်ဆိုင်ရာတသက်ပေါ်မှာပဲအိန္ဒိယဘက်ကအာရုံစိုက်ဆွေးနွေးကြမှာလေ။ပါကစ္စတန်ကတော့အထူးသဖြင့်ကက်ရှမီးယားဒေသပိုင်ဆိုင်မှုအငင်းပွားနေတာအပါအဝင်တခြားကိစ္စရပ်တွေကိုလည်းဆွေးနွေးကြနေတာပါ။ကက်ရှမီးယားရေဟာ1948ခုနှစ်မှာဗြိတိသျှလောက်ကနေလွတ်လပ်ရေးရခဲ့ကြခြင်းကလေးကတနိုင်ငံကြားတင်းမာမှုဖြစ်ရတဲ့အရင်းခံအကြောင်းတစ်ခုဖြစ်နေခဲ့တာပါဆွေးနွေးခြင်းလည်းဆိုရင်တရင်စကားနှစ်ခုပါခြင်းတဲ့အကြောင်းတတိယလူကိုဖန်တီးခေါ်ဆောင်မလာပဲအိန္ဒိယနဲ့ပါကစ္စတန်ကြားဆွေးနွေးပွဲပဲဖြစ်တင်ပြီးတော့အကြောင်းအရာကလည်းအကြံဖက်ဝါဒနဲ့ဆိုင်တာပဲဆွေးနွေးရမှာဖြစ်ကြောင်းအဲဒီလိုလုပ်မယ်ဆိုရင်တော့လာဖို့ကြိုးဆိုပါတယ်လို့နယူးဒေလီမြို့တော်မှာလုပ်တဲ့တရင်စာရှင်းလင်းပွဲကနေတဆင့်အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဆူရှမာစဝရာဇ်ကပါကစ္စတန်အမျိုးသားလုံခြုံရေး NSA အကြံပေးပုဂ္ဂိုလ်ဆာဒတ်အာဇီစ်ကိုပြောပါတယ်တတိယလူဆိုတော့ကတော့အိန္ဒိယအုပ်ချုပ်မှုအောက်မှာရှိတဲ့ကက်ရှမီးယားဒေသကတိကျခွဲထွက်ရေးဝါဒီခေါင်းဆောင်တွေကိုယဉ်ညွတ်တာပါပါကစ္စတန် NSA အကြံပေးအာဇီစ်ကအိန္ဒိယ NSA အကြံပေးနဲ့မတွေ့ခင်မှာအဲ့ဒီခေါင်းဆောင်တွေကိုတွေ့ဆုံဖို့ဆိုပြီးတော့ဖိတ်ကြားခဲ့ပါတယ်